မေရိကန်နဲ့မက္ကဆီကိုနယ်စပ်ဟာဟိုးအရင်နှစ်တွေကထက်ဆိုင်ရင်ဒီကနေ့အချိန်မှာပိုပြီးတော့လုံခြုံမှုရှိလာပေမဲ့အများကြီးလှုပ်ရှားရရှိနေသေးတယ်လို့အမေရိကန်သမ္မတဘဲရက်အိုဘားမားကပြောလိုက်ပါတယ်။မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့တော်မှာသမ္မတအန်ရီကေပီနာနီယက်တိုနဲ့ကြာတာပြင်းနေတော့ကတွေ့ဆုံအပြီးမှသမ္မတအိုဘားမားကအခုလိုပြောခဲ့တာဖြစ်ပါတယ်။လူဝေမှုကြီးကြပ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စတွေကနှစ်နိုင်ငံစီးပွားဆက်ဆံမှုမှာပိုပြီးတော့နှောမိုးနေခဲ့တယ်လို့လည်းသမ္မတအိုဘားမားကပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လူဝေမှုကြီးကြပ်ရေးဆိုင်ရာလှုပ်တင်တဲ့ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ကြိုးစားနေတယ်လို့နှစ်နိုင်ငံနယ်စပ်တစ်လျှောက်မှာအကြမ်းဖက်မှုတွေဖြစ်စေတဲ့တရားမဝင်မှောင်ခိုမူးယစ်မှောင်ခိုကူးနေတာတွေကိုတိုက်ဖြတ်ဖို့အတွက်တာနိဌန်ချဆောင်ရွက်နေတယ်လို့လည်းဆိုပါတယ်။မက္ကဆီကိုသမ္မတတဲ့ပီနာနီယက်တိုအနေနဲ့သူ့နိုင်ငံလုံခြုံရေးပိုင်းမှာဘလို့ပြုပြင်ပြောင်းလဲမလဲဆိုတဲ့အပေါ်မှာမူတည်ပြီးတော့အမေရိကန်နဲ့မက္ကဆီကိုလုံခြုံရေးဆိုင်ရာဆက်ဆံမှုပါပြောင်းလဲသွားမှာဖြစ်တယ်လို့မက္ကဆီကိုနိုင်ငံမှာရောက်နေတဲ့အမေရိကန်သမ္မတဘဲရက်အိုဘားမားကပြောပါတယ်။